တော်ရရှိများရှင်အခုဆက်လက်ပြီးတော့စီးချိုယောဂါကနေခြေလက်တွေဖြတ်တောင်းလိုက်ရတဲ့အခြေဖြစ်နိုင်တဲ့အတွေ့ကျန်းမာရေးစစ်ဆေးမှုတွေပုံမှန်ခံယူကြဖို့တိုက်တွန်းထားတဲ့အကြောင်းကိုတင်ပြမှာဖြစ်ပါတယ်စီးချိုယောဂါဟာနာတာရှိယောဂါဖြစ်ပေမဲ့ကျန်းမာရေးကိုဂရုစိုက်မဲ့အနေအထိုင်အစားအသောက်ဆင်းချင်မဲ့ဆိုရင်တခြားလူတွေလိုပဲတက်တန်းစေနေနိုင်တဲ့ယောဂါဖြစ်ပါတယ်ဒါပေမဲ့တခါတလေကြာရင်အမှုမဲ့အမမဲ့နေရာကနေခြေလက်တွေဖြတ်တောင်းလိုက်ရတဲ့အခြေဖြစ်ပေါ်စေနိုင်တဲ့အတွေ့ပုံမှန်ဆေးစစ်ဆေးမှုခံယူကြဖို့နာတာရှာကီလီယော့စ်ရဲ့ဆောင်းပါးမှာဖော်ပြထားပါတယ်ဂျွန်ဖရန်စစ်ကိုဆိုတဲ့အမျိုးသားဟာစီးချိုယောဂါဝေဒနာသည်တူဖြစ်ပါတယ်အထူးကုတူစီကိုသွားပြကြည့်ရကနေခြေတောက်ဖြတ်လိုက်ရတဲ့အခြေအခြေအနေကဆိုးရမယ်ဆိုတာဘယ်တော့ကမှမထင်မှတ်ခဲ့သူဖြစ်ပါれအသက်64နှစ်ရှိပြီဖြစ်တဲ့ဂျွန်ဖရန်စစ်စကိုဟာသူ့ရဲ့စီးချိုနဲ့ပတ်သက်ပြီးကောင်းမွန်စွာနေထိုင်တယ်လို့ယူဆခဲ့ပေမဲ့သူ့ရဲ့ပေါင်ကြမ်းမှာအဖုအကျိတ်တစ်ခုကိုတတိထမီယာကနေဆရာဝန်နဲ့ပြကြည့်တဲ့အခါမှာပဲခြေတောက်ဖြားလိုက်ရမယ်ဆိုတာကိုသိရတာလို့ပြောပြပါれ
When you first lose a limb it really takes about 12 monthsto accept it and to get over and get on with life
ချစ်တဖက်ဆုံးရှုံးရခါစားတော့ကအဲ့ဒီအဖြစ်ဆိုးကိုလက်ခံတတ်ဖို့တနှစ်လောက်အချိန်ယူခဲ့ရပါတယ်အဲ့ဒီအဖြစ်ဆိုးကနေကြော်ဖြတ်နိုင်ခဲ့ပေမဲ့အခုအချိန်အထိစိတ်အားတက်ကြွတဲ့နေ့ရှိသလိုစိတ်ဓာတ်ကျရတဲ့နေ့တွေလည်းအများကြီးပါပဲစီးကျူယောဂါကနေဆိုးဝမှုတွေအများကြီးဖြစ်စေနိုင်ပါတယ်တခါတလေတအားနာကျင်သလိုခံစားရရကနေစိတ်ကြဝေဒနာခံစားရတာမျိုးလဲဖြစ်နိုင်တယ်လို့ရှင်းပြသွားခဲ့ပါတယ်။ခြေတစ်ဖက်ဆုံးရှုံးလိုက်ရတာကသူ့ဘဝအပေါ်မှာဆိုးကျိုးတွေအများကြီးတက်ရောက်မှုရှိစေတဲ့အတွေ့သူ့လိုအဖြစ်ဆိုးမျိုးမကြုံရအောင်ကျန်းမာရေးစစ်ဆေးရမယ့်အချိန်ရောက်ရင်ပေါ်ဆမနေပဲပုံမှန်စစ်ဆေးမှုခံယူဖို့ဂျွန်ကတိုက်တွန်းလိုက်ပါတယ်။စီးချိုယောဂါနဲ့ဆက်ဆက်ပြီးခြေလက်တွေဖြတ်တောင်းလိုက်ရတာတွေကဖြစ်လက်ဖြစ်ထရှိတဲ့အရာတွေဖြစ်ပြီးနှစ်စဉ်နှစ်တိုင်းဩစတြေးလျနိုင်ငံသားအယောက်4500လောက်ကစီးချိုကနေတဆင့်ခြေလက်ဖြတ်တောင်းလိုက်ရတာမျိုးကြုံတွေ့နေရတယ်လို့ပညာရှင်တွေကပြောပါတယ်အမှန်တော့အဲ့ဒီအဆင့်မရောက်ခင်ကြိုတင်ကာကွယ်နိုင်မှုက85ရာခိုင်နှုန်းလောက်အထိရှိတယ်လို့စီးချိုပညာရှင်တွေကပြောပါတယ်ခြေလက်အစိတ်အပိုင်းတွေစီသွေးလည်ပတ်မှုမရောက်နိုင်တော့ဘူးဆိုရင်သွေးကြောပညာရှင်တွေနဲ့ခွဲစိတ်ပါရဂူတွေကခြေလက်ထိတ်တွေအထိသွေးတွေပြန်လည်ပတ်အောင်စ조사လှုပ်ဆောင်ပေးနိုင်တဲ့အတွေ့မနောက်ကျခင်မှာအရင်ရောက်လာဖို့အရေးကြီးတယ်လို့သွေးကြောပညာရှင်ရာမွန်ဗာကူကပြောပါတယ
် Each step of the way provides new opportunities for us to improve the supports we have for these people so people with early diabetic foot ulcers can be screened and managed appropriately.
အဆင့်တဆင့်ချင်းစီကဒီလူတွေအခြေအနေတိုးတက်အောင်ကျွန်တော်တို့ကိုလှုပ်ဆောင်နိုင်ဖို့အခွင့်အရေးရရှိစေပါတယ်။စီးချိုကနေတဆင့်ခြေထောက်မှာအနာဖြစ်ရင်အဲ့ဒါကိုတေချာဓာတ်မှန်ရိုက်ပြီးအရင်ဆုံးအနာကိုထိမ့်သိမ့်လို့ရတဲ့အခြေအနေရောက်အောင်ကုသရပါတယ်။အဲ့ဒီအတွက်ခြေထောက်အနာတွေကိုအထူးပြုတဲ့ဆေးခန်းပဲဖြစ်ဖြစ်ပြတ်သပြီးပုံမှန်သက်သာအောင်လှုပ်ဆောင်ပေးဖို့ကအရေးကြီးပါတယ်။ထိမ့်သိမ့်နိုင်တဲ့အခြေအနေကိုရောက်ပြီးဆိုမှနောက်ဆုံးစစ်ပွဲကိုဆင်နွှဲဖို့လိုအပ်ပါတယ်။တနိုင်ငံလုံးမှာရှိတဲ့ဆရာဝန်တွေလည်းအဲ့ဒီနီလန်အတိုင်းလှုပ်ဆောင်ဖို့လိုအပ်တယ်လို့ထင်တဲ့အကြောင်းသူ့ရဲ့အမြင်ကိုပြောသွားခဲ့ပါတယ်။ဒေါက်တာဗာကိုကြောင့်သူ့ရဲ့လူနာဖြစ်တဲ့အိုင်ဒါရာတီနာကကန်ကောင်းသွားခဲ့ရပါတယ်။အိုင်ဒါဟာစီးချိုယောဂါကိုခံစားရတာ38နှစ်ရှိသွားပြီဖြစ်ပြီးခြေထောက်မှာအနာဖြစ်ရာကနေဖြတ်တောက်လိုက်ရမယ်အနေထားရောက်ရှိခဲ့ဖူးသူဖြစ်ပါတယ်။ဒါပေမဲ့ဒေါက်တာဗာကိုကိုပြကြည့်ရာကနေခြေဖြားလက်ဖြားအထိသွေးတွေပြန်လည်ပတ်အောင်လှုပ်ဆောင်ရာကခြေထောက်ဖြတ်ရမယ်အနေထားကလုကင်ခဲ့ရပါတယ်
။ If I have a potation I don't know what's happened to me. I can't move by myself. My husband needs to stay around.
အကယ်လို့ခြေထောက်များဖြတ်လိုက်ရမယ်ဆိုရင်ကျမဘာဖြစ်သွားမလဲဆိုတာမသိပါဘူးကျမကို့ဖာသားကိုတော်တော်လာလာမလုပ်နိုင်ပဲကျမရဲ့ခင်ပွန်းနဲ့တခြားလူတွေကကျမကိုပို့ပေးတွန်းပေးမှသာသွားရမယ့်အခြေအနေမျိုးရောက်သွားမှာပါ ဒါပေမဲ့အခုတော့ကျမကကံကောင်းလို့ဘသူ့ရဲ့အကူအညီမှမပါပဲသွားသွားလာလာလုံနိုင်တယ်လို့ပြောပြခဲ့ပါတယ်စီဂျိုကနေခြေဖြတ်လက်ဖြတ်လိုက်ရတာမျိုးမဖြစ်ရအောင်စီဂျိုပညာရှင်တွေကမကြာသေးခင်တုန်းကပဲဆစ်ဒနီမြို့မှာဆွေးနွေးမှုတရားလုပ်ခဲ့ကြပါတယ်ကြိုတင်ကာကွယ်ခြင်းအဖြစ်ခြေလက်ဖြတ်တောင့်စရာမလိုသလိုအသက်တွေကဲဆဲရာရောက်ပြီးတော့ဆေးရုံအသုံးစရိတ်ကိုလည်းရှော့ချရလဲရောက်နိုင်တဲ့အတွေ့အဲ့ဒီလိုစူးစမ်းလှုပ်ဆောင်ကြမယ်လို့ပြောဆိုကြတာပါဆီချိုယောဂာနဲ့ဆက်ဆက်ပြီးခြေလက်ဖြတ်တောင့်လိုက်ရတဲ့အတွေ့ဩစတြေးလျစီးပွားရေးကိုနှစ်စဉ်ဒေါ်လာသန်းပေါင်း885သန်းနှိနာစေတယ်လို့လည်းပြောဆိုကြပါတယ်ဩစတြေးလျနိုင်ငံမှာနှစ်စဉ်လူပေါင်းတထောင်ကခြေထောက်မှာဖြစ်တဲ့အနာကြောင့်လာရောက်ပြတ်တာလေးရှိပြီးတဝက်ကတော့ခြေလက်ဖြတ်တောင်းရမယ့်အဆင့်ကိုရောက်ရှိနေကြတာလို့ Australia စီးချိုအသင်းရဲ့အကြီးအကဲ Greg Johnson ကပြောပါရယ
် We can reduce all of that and we want to reduce all of that. The answer is not simple. It's not one thing or the other. It's many things that need to happen.
ခြေလက်ဖြတ်တောင်းရတဲ့အဆင့်မျိုးမရအောင်ကျွန်တော်တို့ရှော့ချချင်ပါတယ်စီးချိုယောဂဖြစ်တဲ့အဆင့်ခြေလက်အမအနာဖြစ်ရတဲ့အဆင့်လုံးဝမရောက်အောင်ကျွန်တော်တို့လှုပ်ချင်တာပါဒါပေမဲ့အဲ့ဒီလိုအဆင့်ရောက်ဖို့ကမလွယ်ကူပဲတစ်ခုခုဖြစ်လာမှသာတစ်ခုခုအတွက်ဆောင်ရွက်နိုင်မယ့်အနေအထားကိုကျွန်တော်တို့ရောက်ရှိနေကြတာပါအခုလောလောဆယ်အခြေခံအားဖြစ်တော့ကျွန်တော်တို့ရဲ့ကျန်းမာရေးစနစ်ကဘာအပြောင်းလဲမှတိတ်မရှိတဲ့အတွက်အပြောင်းလဲဖြစ်မဲ့လမ်းတိတ်မရှိပါဘူးအစိုးရကဒါဟာအရေးကြီးတယ်ဦးစားပေးရမယ်လို့ဆုံးဖြတ်ချက်ချမှသာbudget တွေချပေးမှသာလျှင်အကောင့်ထဲပေါ်နိုင်မယ့်အရာတွေဖြစ်တယ်လို့လည်းပြောသွားတဲ့အကြောင်းနတာရှာကာလီယုစ်ရဲ့ဆောင်းပါးမှာဖော်ပြထားတာကိုတင်ပြလိုက်ရပါတယ်ရှင်